ပြည်နိုင်ငံမှနေထိုင်တဲ့ရုရှားတချို့ဟောင်းနဲ့သမီးဖြစ်သူတို့ကိုအာယုံကျောကိုထိခိုက်စေတဲ့စိတ်ခတ်မှုရဲ့နောက်ကွယ်မှာရုရှားဆွေရရှိနေတာသိတာထင်ရှားလွန်းတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကရုရှားရဲ့ဗယံပဒါစံနဲ့လို့ရအပေါ်ပုတ်ခတ်ပြောဆိုပါတယ်။ဒီအစိတ်ခတ်မှုအပေါ်အမေရိကန်ကတန်တမန်ကြီးနဲ့တုံ့ပြန်ပြီးတဲ့နောက်မနစ်အင်္ဂါနေ့တုန်းကပင်တဂွန်စစ်ဌာနချုပ်မှ Mattis ကတင်ပြတွေ့ကိုခုလိုပြောခဲ့တာပါ။နိုင်ငံပေါင်း25နိုင်ငံကျော်ကတန်ဝန်နှန်းတွေဖြစ်ရောင်းဆောင်နေတဲ့ရုရှားထောက်လိုင်းဝင်တဲ့150ကိုပြည်နယ်တန်ပေးခဲ့ပြီးနောက်ထပ်တခြားနိုင်ငံတွေကလည်းအလားတူဆက်ပြီးလှုပ်ဆောင်ဖို့အမေရိကန်ကမျှော်လင့်တဲ့အကြောင်းအင်ပီရိုကမနေ့တုန်းကပြောဆိုလိုက်ပါတယ်။ရုရှားရဲ့အမေရိကန်ကမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဖိအားပေးနေတဲ့အကြောင်းအင်ပီရိုပြောခွင့်ရဆရာဆန်ဒက်ကပြောပါတယ်။တချို့ရေလိုဆွဆွဲခံထားရတဲ့ရုရှားတန်ဝန်နဲ့အယောက်60အမေရိကန်ပြည်အစုတွေကနေဒီတစ်ပတ်တွင်းမှာထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်ရုရှားကလည်းနိုင်ငံတွင်းကအနောက်နိုင်ငံဆိုင်ရာတန်ဝန်တန်းတွေကိုလည်းပြန်ပြီးတော့နှင်ထုတ်မဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကမနေ့တုန်းကတံပြန်ပြောဆိုပါတယ်။တာဝေးပြည်မဆိုင်ဒုံးတင်ရင်းငုတ်တင်မော့စိနဲ့ရေတက်ချေဆိုင်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အစုဝါရှင်တန်ပြည်နယ်ပစိဖိတ်ဆိုင်ကမ်းမြို့ဆီယက်တောကရုရှားတန်ရင်ကိုဧပြီလ2ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ထားပါတယ်။